အိန္ဒိယနိုင်ငံနဲ့မြန်မာနယ်စပ်တလျှောက်ကီလိုမီတာ80မိုင်အဖြစ်44မိုင်လောက်ကိုခြံစည်းရိုးခတ်ဖို့အတွက်မဏီပူဝန်ကြီးချုပ်ဒီခါမှာမဏီပူပြည်နယ်ရဲ့ဝန်ကြီးချုပ်အန်ဘီရန်စင်ကဒီနယ်စပ်လမ်းများဖွဲ့ကူစလီနဲ့တွေ့ဆုံတဲ့နေရာမှာပြောဆိုသွားပါတယ်။မဏီပူအတွင်းမှာလူမျိုးရေးထိရုံတွေဖြစ်နေတဲ့အချိန်မှာဒူလိုလောက်တာကတရားမဝင်ဝင်ရောက်လာသူတွေကိုကာကွယ်တားဆီးပေးလိမ့်မယ်လို့ဝန်ကြီးချုပ်က X လူမှုဆမ်မတာမှာရေးတဲ့ကြောင်း States Band သတင်းဌာနကနေပြီးတော့ဖော်ပြပါတယ်။အိန္ဒိယမြန်မာနယ်စပ်မှာလွတ်လပ်စွာသွားလာခွင့်ကိုတရားတာရပ်ဖို့တောင်းဆိုလိုက်ခဲ့တဲ့နောက်မစ္စတာဆင်းကဒီအတွင်းဝင်ချုပ်နောက်နယ်စပ်လမ်းများအဖွဲ့ BRO အဖွဲ့ဝင်တွေပြည်내ရဲတပ်ဖွဲ့နဲ့ပြည်내ဝန်ကြီးဌာနကကုစရီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လွတ်လပ်စွာသွားလာရေးမူအရနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာနေထိုင်ကြသူတွေဟာ16ကီလိုမီတာဒါမှမဟုတ်10မိုင်အထိပြည်ဝင်ခွင့်လက်မှတ်မလိုပဲသွားလာခွင့်ရှိကြပါတယ်။အိန္ဒိယနယ်နိမိတ်အတွင်းမှာ14-15ကီလိုမီတာမှာပဲလုံခြုံရေးချထားတာမဟုတ်လို့တရားမဝင်ဝင်ရောက်လာသူတွေဟာသူတို့ကိုရှောင်ကွေးဝင်နိုင်တယ်လို့ပြည်내ဝန်ကြီးချုပ်ကပြောပါတယ်။မဏီပူရနဲ့ဒီမြန်မာနယ်စပ်ရဲ့ဆယ်ရာခိုင်နှုန်းထက်နည်းတဲ့ကွာဝေးကိုပဲခြံခတ်ထားတာမို့လို့ငွေစည်းဝါးတွေလည်းဝင်လာနိုင်တယ်လို့ဆိုပါတယ်။ဒီဒေသတစ်လျှောက် KI 5 KI ကမြန်မာနယ်နယ်စပ်ကီလိုမီတာ400ရှိပါတယ်။တနင်္ဂနွေလုံးနဲ့ဆိုရင်တော့အိန္ဒိယနဲ့မြန်မာနယ်စပ်ကစုစုပေါင်းကီလို1600ရှိပါတယ်။နယ်စပ်တစ်ခုလုံးကိုမပိတ်နိုင်ရင်အဝေများတဲ့အထက်ဝင်ပေါက်တွေကိုပိတ်ဖို့ကြွမ်းကျင်သူတွေကကြံပြီးကြတဲ့အကြောင်း Statesman သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။